တချို့နဲ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ရဲ့ဒုတိယကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်ဒုက္ခသည်တွေအနေနဲ့အခုလိုဌာနပြန်ရေးအစီအစဉ်ပေါ်မှာယုံကြည်မှုတွေညော့နေလာနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးဇက်နိုမာဆူဒီယောဆိုကပြောလိုက်ပါတယ်။ VOA အင်ဒိုနီးရှားဌာနကပြုပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
နယူးယောက်မှာကျင်းပနေတဲ့84ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာဘေးကျွတ်အစည်းအဝေးဖြစ်တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာကြေညာပွဲနေ့ကဆွေးနွေးခဲ့ကြပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်တွင်အာဆာချမ်းဖက်ဖွဲ့ကိုမြန်မာလုံခြုံရေးတပ်တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတိုင်းငယ်ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။2019ခုနှစ်ရောက်တဲ့အထိဒီရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုမပြောင်းနိုင်သေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဦးစီးပြီးရိုဟင်ဂျာတွေဌာနပြန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဦးဆောင်ကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမလေးရှား၊ဆော်ဒီအာရေဗျ၊တူရကီ၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကကိုယ်စားလှယ်တွေအပြင် OIC Islamic ပူးပေါင်းဆောင်ရွက်ကော်ပိုရေးရှင်၊ကနေဒါအထူးတန်တမန်နဲ့ကုလသမဂ္ဂအသင်းအမှုချုပ်ရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံဂျိုင်းဝင်ကြီးရက်နိုမာဆူဒါဆိုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကနေရိုဟင်ဂျာဌာနပြန်ရေးကြိုးပမ်းမှုဟာဩဂုတ်လထဲမှာဒုတိယအကြိမ်ဖြစ်ကြိုးစားမှုမှာလည်းမအောင်မမြင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားဘာသာနဲ့အခုလိုပြောပါတယ
်။ Upaya terakhir untuk melakukan repatriasi.
ဒီကလကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးတွင်နောက်ဆုံးကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေကြားဒီအပေါ်ယုံကြည်မှုတွေညော့နေလာတာတွေ့ရပါတယ်။
ရိုဟင်ဂျာဒုက္ခသည်အတိုင်းဝိုင်းမှာပါယုံကြည်မှုတွေကျော်ပွားနေတာဟာစိတ်ပူစရာအကောင်းဆုံးဖြစ်ကြောင်းပြောကြားခဲ့တဲ့အပြင်ဒီပြဿနာဖြေရှင်းရေးအတွက်နီလန်းရှာဖို့ဟာတိတ်ကိုအရေးကြီးနေပြီလို့လည်းပြောပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားနိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေအနေနဲ့ရေရိုးဖြစ်နေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရဖို့လိုအပ်ပြီးရေရှည်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေလိုအပ်နေတဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လည်းအကြံပေးပါတယ်။ဒီလိုဖြစ်လာဖို့အတွက်လူမှုရေးအရာရောစီးပွားရေးအရာပါအထောက်အကူတွေပေးပြီးဖွံ့ဖြိုးလာအောင်လုပ်ပေးရမယ်လို့လည်းပြောပါတယ်
။ဒီကောင်ကိစ္စမှန်ပါวะ akhirnya sini kembali ke rumah mereka di Rahenset
kita juga ada juga jadi ni ni ayin pian pu ni so yin tru dwe long jong si cha ya bi ni yi tai yi sin pi me a chi ri myo phit aw phan ti pe bu lo at ba de di lo pin sin ya ma le yakain di ne ma lu mu si bwa yi phon pyo mu bin ဒုက္ခသည်တွေရဲ့လုံနိုင်စွမ်းရည်ကိုလည်းအဖြေပေးဖို့လိုအပ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကကော့ဖစ်ပစားမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးနဲ့စီးပွားရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပေးဖို့အတွက်လိုအပ်တဲ့အတွက်ရိုဟင်ဂျာအတိုင်းဝိုင်းချမ်းမှာအချက်လက်တွေဖြန့်ဝေပေးဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေဌာနပြန်ရေးနဲ့ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့စစ်မှန်တဲ့နှစ်ဖက်တွေ့ဆုံပွဲတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တခြားနီလန်းတစ်တွေရှာကြဖို့လည်းအကြံပေးပါတယ
် complexity initiative harus menjadikan excuse
ဒီပြဿနာကိုအဖြေရှာရမှာလက်ရှိခက်ခဲရှုပ်ထွေးနေတဲ့အခြေအနေကိုဖြေရှင်းမှဖြစ်မယ်ဆိုပြီးဒီတနည်းနဲ့အဖြေရှာလို့မရပါဘူးပြဿနာကိုဖြေရှင်းနိုင်ဖို့တခြားနည်းတွေကိုကျွန်တော်တို့ရှာဖို့လိုအပ်ပါတယ
်အင်ဒိုနီးရှားနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့အပြင်ဆင်းရဲရင်းနဲ့အကြောင်းတွေကိုလည်းတိဆောက်ပေးကြတာပါစက်တင်ဘာတတိယပတ်ထဲမှာလည်းဘာသာပေါင်းစုံချစ်တီဆင်းနုပွဲကိုအင်ဒိုနီးရှားကကမကထလို့ကျင်းပပေးခဲ့ပြီးဒီဒုက္ခသည်တွေပြဿနာမှာအဓိကလိုအပ်နေတဲ့ယုံကြည်မှုတိဆောက်ပေးနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်ပြီးလက်ခံဖို့သဘောတူထားတာဖြစ်ပြီးရိုဟင်ဂျာတွေဌာနပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်